ကမ္ဘာသတင်းတွေကိုကြီးညာလုပ်ပြီးပါပြီ။ဆက်လက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။တက်တာရှင်များရှင်၊မေလ30ရက်နေ့ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့သူ့ကိုထောက်ခံအားပေးသူတွေကိုစစ်အစိုးရတပ်သားတွေတိုက်ခိုက်ခဲ့တဲ့ဒီပရင်းအဖြစ်အပျက်နှစ်နှစ်ပြည့်နောက်တဲ့နေ့ဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားတွေအားလုံးကိုချင်းချက်မရှိအမြင်ဆုံးပြန်လှုပ်ပေးဖို့အမျိုးသားပြန်လည်ပေါင်းစည်းရေးနဲ့ဒီမိုကရေစီဖော်ဆောင်မှုအမေရိကန်ပြည်ထောင်စုကမြန်မာစစ်အစိုးရကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုကျွန်မကပဲဆက်လက်စီရင်ခံရမယ်ဆိုရင်တော့ဒီပရင်းသွေးထွက်တန်ယုံမှုနှစ်နှစ်ပြည့်နောက်ဖို့သုံးရက်အလို့ဒီကနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရရှိကြီးတဦးက
The Burmese junta continues to ignore requests by the international community to investigate the attack.and refuses to take
it. ရောင်းဆန်းစုကြည်နဲ့သူ့ကိုထောက်ခံအားပေးသူတွေကိုသွေးထက်သန်းယိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကတောင်းဆိုတာတွေကိုမြန်မာစစ်အစိုးရကဆက်ပြီးညှိညူရှုနေပြီးဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့အရာရှိတွေကိုအရေးယူဖို့ဒါမှမဟုတ်စစ်အစိုးရကတာဝန်ယူဖို့ဆက်ပြီးငင်းဆန်နေပါတယ်
။လွန်ခဲ့တဲ့15နှစ်ကျော်ကဒေါအောင်ဆန်းစုကြည်ကိုအချိန်ချင်းထိမ့်သိမ်းခဲ့တဲ့မြန်မာစစ်အစိုးရဟာ2003ခုနှစ်မေလဒီပရင်းသွေးထွက်တန်းယုံမှုပြီးကြတဲ့ကအခုအချိန်ထိသူ့ကိုနေအိမ်မှာဆက်ပြီးအကျဉ်းချုပ်နယ်ချတာကပြင်ပနယ်လဲအဆက်အသွယ်ဖြတ်တောက်ထားတယ်လို့ကြေညာချက်ထဲမှာပါရှိပါတယ်။မြန်မာလူထုဟာစစ်အစိုးရလက်ထက်မှာစိုးဝါတဲ့လူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ခံစားနေရုံပဲလို့ကြေညာချက်ထဲမှာဖော်ပြထားတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရရှိကြီးက
Over the last yearConditions in Burma have deteriorated further. May 27th marks the 15th anniversary of the National League for Democracy.
မြန်မာနိုင်ငံအပြင်မြန်မာနိုင်ငံရဲ့အခြေအနေဟာပိုမိုပြီးဆိုးဝါးလာခဲ့ပါတယ်။ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဲအပြတ်အသတ်နဲ့အနိုင်ရရှိခဲ့တာဟာမေလ28ရက်နေ့မှာ15နှစ်ပြည့်မြောက်မှာဖြစ်ပေမဲ့စစ်အစိုးရဟာအခုအထိရွေးကောက်ပွဲရလဒ်ကိုလျှို့ယူရှုထားပါတယ်။အမျိုးသားပြန်လည်အသိဉာဏ်ရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးဟာဒုက္ခအဝဝခံစားနေရတဲ့မြန်မာလူထုနဲ့အလန့်ဝေးနေတုန်းပါပဲ။ဒီမိုကရေစီလိုလားတဲ့ဆုတ်ရှားဆောင်ရွက်သူတွေကိုဆက်လက်ဖမ်းဆီးနေတာတွေဟာလည်းမလျော့သေးပါဘူး
။မြန်မာရှင်အစိုးရကခေါ်ယူကျင်းပနေတဲ့အမျိုးသားညီလာခံနဲ့ပတ်သက်ပြီးကြည့်တော့ကိုယ်စလဲတွေမပါဝင်တဲ့ဆွေးနွေးပွဲတွေကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်သူ့ဆန္ဒခံယူပွဲနဲ့ရွေးကောက်ပွဲမှာအလွန်အမင်းချုပ်ရင်းချက်ရှိမှာဖြစ်ပြီးမြန်မာလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကိုစားပြုနိုင်မှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့
် The United States calls on the Burmese junta to release immediately and unconditionally Aung San Suu Kyi, U Thin U, Khun Thun U,and all political prisoners to permit the reopening of the National League for Democracy. Aung San Suu Kyi, U Thin U,
U Khun Thun U နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိအများဆုံးပြန်လွှတ်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရုံးခွဲတွေအားလုံးပြန်ဖွင့်ခွင့်ပေးဖို့အမျိုးသားပြန်လည်ပေါင်းစည်းရေးနဲ့ဒီမိုကရေစီထူထောင်ဖို့စီဥတည်စေမဲ့အဓိပ္ပာယ်ပြည့်ဝတဲ့တွဲဆုံဆွေးနွေးရေးမှာအတိုက်အခံဒီမိုကရက်တစ်နဲ့တိုင်းရင်းသားလူမျိုးစုတွေပါဝင်စေဖို့မြန်မာလူထုရဲ့အခြေခံကြတဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိကပြောပြပါတယ်ခင်ဗျာ